မြန်မာစာပေလောကမှာထင်ရှားတဲ့စာရေးဆရာကြီးမင်းကြီးဝေဟာကိုဗစ် -19 ရောဂါနဲ့ဒီနေ့နေကင်းပိုင်းမှာခွဲလွန်သွားခဲ့ပါတယ်ဆရာကြီးမင်းကြီးဝေဟာစာပေဗိမာစုအမျိုးသားစာပေစုတသက်တာစာပေစုတွေကိုရရှိခဲ့သူဖြစ်ပြီးတော့အသက်18နှစ်အရွယ်ကနေကွယ်လွန်ခြင်းအသက်60ကျော်အထိကြပြားပုံမြင်ဆောင်းပါးဝတ္ထုတို့ဘာသာပြန်စတာတွေကိုရေးသားခဲ့သူဖြစ်ပါတယ်ဆရာကြီးမင်းကြီးဝေကွယ်လွန်သွားတဲ့အကြောင်းရန်ကုန်ကပေးပို့တဲ့နာရေးသတင်းကိုတော့ကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
ဆရာကြီးမင်းကြီးဝေကွယ်လွန်သွားတာနဲ့ပတ်သက်ပြီးသူ့ကိုအနီးကပ်ကူညီဆောင်ရှောက်ခဲ့တဲ့မင်္ဂလာမောင်မဲစာဆောင်ရဲ့တာဝန်ခံအယ်ဒီတာဦးအောင်ဝင်းကပြူရီကိုခုလိုပြောပါတယ
်ဒီနေ့ရက်လေတနာ ਈ 15လောက်မဟုတ်ဘူးဟုတ်ကဲ့ရောက်ကလာလေရောက်ကလာ OS ပြေးမှာဒီကောတော့ဘူးပြည်နေရောက်ပါဗျာအရင်နေချားတာဗျာချားတော့အမှ3 by little အဲ့ဒီပဲစိတ်ကိုချင်လိုက်တယ်စိတ်ကတော့တကင်းစစ်တယ်ပေါ့နော်စစ်တော့အဲ့ဒါပေါ့ကြည့်ပြီးပေါ့ပေါ့ကြည့်တွေ့တယ်ဟုတ်ကဲ့အဲ့နဲ့စိတ်ကိုပါပဲချပြီးတော့အော်ဒီရင်လေးတာပေါ့နော်မတက်တော့တော့ကြမယ်ခင်ဗျာဟုတ်ကဲ့ရှင်းပါလေ
ဆရာမင်းယူရဲ့အမိချင်းဟာဦးဝင်းမောင်ဖြစ်ပြီး1928ခုနှစ်မှာအဖအူထွန်းဆိုင်အမိဒေါ်တင်တို့ကနေအရာဝတီတိုင်းပသိမ်ခရိုင်ကံကြီးတော်မြို့မှာမွေးဖွားခဲ့တာပါ1950ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေဝိဇ္ဇာပွဲရခဲ့ပြီး1955-66မှာလန်ဒန်တက္ကသိုလ်မှာအဘိဓမ္မာပညာကိုစီးပူးခဲ့ပါတယ်ဇာမင်းယူဝေဟာ18နှစ်သားအရွယ်ကစတင်ပြီးကွယ်လွန်ခြင်းအသက်63နှစ်အရွယ်ထိကြပြားပုံမြင်ဆောင်းပါးဝတ္ထုတို့ဘာသာပြန်စာပေတွေကိုစင်စဲမပြတ်ရေးသားပြုစုခဲ့ပါတယ်ဆရာကြီးဟာကွယ်လွန်သူဇနီးတဲ့အမည်နဲ့ငွေဒါယီမဂဇင်းကိုထုတ်ဝေခဲ့တယ်လို့မြဝတီစာပေတိုက်မှာလည်းအယ်ဒီတာချုပ်အဖြစ်ဆောင်ရွက်ခဲ့ပြီးမြဝတီမဂဇင်းငွေဒါယီမဂဇင်းရှေ့ဆောင်လူငယ်ကြားနဲ့ဒူအကြောင်းသားစာဆောင်တေစာရုပ်ဆုံစတဲ့စာဆောင်တွေကိုတီးဖြတ်ထုတ်ဝေခဲ့ပါတယ်မကွယ်လွန်မီမှာမြတ်မင်္ဂလာစာဆောင်မင်္ဂလာမောင်မဲစာဆောင်စတဲ့လူငယ်ပညာပေးစာဆောင်တွေမှာအယ်ဒီတာချုပ်အဖြစ်ဆောင်ရွက်ခဲ့ပါတယ်1954ခုနှစ်မှာဆရာကြီးဟာဇနီးဖြစ်သူကဗျာဆရာမငွေတာကြီးနဲ့အတူပူးတွဲဘာသာပြန်တဲ့ကဘာကျော်ဤဆုပုံပြင်များစာအုပ်နဲ့စာပေဗိမာန်ဘာသာပြန်စု1982ခုနှစ်မှာရေခတ်ချင်းကဗျာများစာအုပ်နဲ့အမျိုးသားစာပေကဗျာစုရခဲ့တယ်လို့2012ခုနှစ်မှာအမျိုးသားစာပေတသက်တာစုချီးမြှင့်ခံခဲ့ရပါတယ်ကွယ်လွန်ချိန်မှာဒါတယောက်သမီးတယောက်နဲ့မြေလေးဦးကျန်ရစ်ခဲ့ပါတယ်ဆရာကြီးရဲ့ဇာပနာကိုတော့ဒီကနေ့ညနေခင်းပိုင်းအထိဆေးရုံနဲ့ညှိနှိုင်းဆောင်ရွက်နေရဆဲပါဒီလ28ရက်နေ့တုန်းကလည်းမြမစာပေလောကမှာထင်ရှားတဲ့စာရေးဆရာတိုက်ထွန်းတဲ့ကာတွန်းမြေစာတို့လည်းကွယ်လွန်ခဲ့ပါတယ်ခင်ဗျာ